目前的批生活表达他的要得了马里转到站到我马里面多多来呗你的球的球到前来的要得了马里过来啊你从南朝上面的切的的批的那比如你也得配从南西西目给的嘛的球的压力啊得了马里的电骨你比如来打牛人来洗的路像是 social media 不好的人类来比如都他来来洗完了他为没路接着会你呢大概我点别了你嘛目前也批评我点别了的保密在交流比如你第二看也是你的保密呢老老在是你的第二看对于别干你比如高贵比较多也好也在这边就对了你 social media 我骂过你的人了现在我也你那打扰努力亚多罗的没见到家务那比如当年来西家的这种地方碰过我就在你的路那边就是说那样听见这边的我就能够在里他们有了
OK我们的姑娘现在第二年呢我们明明叫来他们这边的新闻外露在不顾里哈我将比如说是边的人这一看新的路特别高高比较叫来的话对呀我来说哎一切把握你这边的新闻外露老提要全部是这边的新闻外露我们的工作罢了
ဘာမှပူကြတဲ့သတင်းချက်လက်တွေပြည်သူကိုချမပြနိုင်နဲ့ချင်းပြည်သူတွေကိုမလေးမစားပြုလုပ်ရာရောက်တယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်။ဘာကြောင့်သတင်းစာရှင်းလင်းပွဲလုပ်တယ်လဲဆိုတာကိုကျွန်တော်ပြန်စဉ်းစားမယ်ဆိုလို့ရှိရင်တော့ပြည်သူဆိုင်ရာကျွန်တော်ဥပဒေအရရမန်ကြီးနှစ်ပတ်ပြည့်သွားတဲ့အခါမှာတရားရုံးတရားစွဲဆိုတင်ပို့ရတော့မယ်။တရားစွဲဆိုတင်ပို့တဲ့အခါမှာဘယ်ချက်တွေကိုအခြေခံပြီးတင်ပို့ရမလဲဆိုတာတွေကိုဖော်ပြရတော့မှာဖြစ်တယ်။အဲ့တော့အဲ့ဒီလိုပေါ်ပြရမယ်အချက်လက်ဒီအခြေခံပြီးတော့လုပ်တဲ့သတင်းစာရှင်းလင်းပွဲတောင်မှမဟုတ်ပဲနဲ့အတော့ကျောင်းပေါ်ဝင်ပြောသလိုမျိုးပေါ့နော်ဒီအခါနေဖက်ကတာဝေပြီးတော့ပြောတဲ့ပုံစံမျိုးတွေကိုလည်းကျွန်တော်မြင်ရတယ်အဲ့တော့တကယ်တမ်းသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုရင်ဒီတဲ့ကြီးရဲ့လက်အောက်မှာရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူကရဲလုံထုံးလုံးကြီးရဘလူစစ်စီစီမံခေါင်းရဲနေပါတယ်ဆိုတဲ့ကိစ္စကိုပြောရမှာဖြစ်တယ်အဲ့တော့မြန်မာနိုင်ငံရဲချုပ်ကဘာမှမပြောဘဲနဲ့တမတော်အရာရှိကနေပြီးတော့ဒီကိစ္စကိုဝင်ပြီးတော့ပြောနေတယ်ဆိုတဲ့ကူကရဲလုံငန်းနေတော်တော်များများမှာတမတော်ကအထက်ကနေပြီးတော့ပြည်မှာအုပ်ချုပ်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမြင်သာတဲ့အခြေအနေတစ်ခုဖြစ်တယ်ပြည်သူတွေအနေနဲ့ပုံပြီးတန်နေရကြီးကောက်ပြီးမဲ့အခြေအနေဖြစ်တယ်ဆိုတာကိုကျွန်တော်သိရနောက်ပြီးတော့တခါပြည်သူတွေကဖမ်းပြီးတယ်ပြည်သူတွေကပဲသတင်းပြီးတယ်ရဲကတွားဖမ်းရုံပဲပြည်သူတွေပြောလို့အဲ့အဲ့ဒီလိုမျိုးအခြေအနေမှာအခုဖမ်းပြီးတဲ့ဥစ္စာတော်မှဒီမှုကိုဘလောက်အဆင့်ထိရောက်အောင်ကျွန်တော်စစ်ဆေးနေပြီဆိုတာကိုပြည်သူတွေကိုမတင်ပြနိုင်တာကတော့တော်တော်ဝမ်းနည်းဖို့ကောင်းတဲ့မြန်မာနိုင်ငံရဲ့တရားစီရင်စနစ်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့လှုပ်ထုံးလုပ်ကြီးမျိုးပဲကျွန်တော်ကတော့မြင်ပါလိမ့်မယ
်ဆိုတော့တကယ် motive ကဘာလဲသူတို့ကဘယ်လိုရွေးချယ်နေဒီပြည်မှုကိုသူတို့ကျူးလွန်ရတယ်လဲနောက်မှဘယ်သူတွေအဆက်သက်ရှိတယ်လဲစသဖြင့်ဒီဟာတွေကအရေးကြီးတဲ့ကိစ္စတွေဖြစ်ပါတယ်သူတို့ဒီ3-5ယောက်ထဲသဘောနဲ့လူငယ်ဘာဝမုန်တီခံပြင်းပြီးတော့လုတ်တယ်ဆိုတာတွေတယောက်တစ်ပေါက်အဲ့မှာလဲဝန်ကြီးလုတ်တဲ့လူပြောတာကြတော့မျိုးသားစိတ်ဓာတ်အလွန်ကျွန်းစိတ်ပေါက်လာလို့ဆိုတဲ့ပုံစံမျိုးလည်းပါလို့ထင်ပါတယ်ဆိုတော့ဒီကိစ္စတွေကဥမှောင်မြင်မယ်လို့သဘောရပါတယ
်ပထမဆုံးချက်ကတော့ကျွန်တော်တို့ဒီမီဒီယာသမားတွေအနေနဲ့မေးပိုင်ခွင့်ရှိတယ်ဆိုတော့ဒီတိတိပပသိပြီးတော့တိတိပပကျင့်သုံးနိုင်မှုလိုပါတယ်အဲ့ဒီလိုရှိဖို့အတွက်လည်းပဲအစိုးရကဥပဒေတွေထုတ်ပြန်ထားဖို့လိုပါတယ်ဒီကျွန်တော်တို့ဒီ right to information law တောင်မော်ဒရှင်ရဲ့ act ပေါ့နော်ဆိုတော့အဲ့ဒါတွေကဒီတရားဥပဒေလက်ခွင့်ရှိစေရမယ်ဆိုတာထက်ဒီမျိုးသားလူမျိုးရင်းနဲ့ပတ်သက်တဲ့သတင်းတွေကိုကြတော့တို့ကထင်ရှားလို့ရတယ်ဆိုတဲ့ဘောမျိုးတို့ချွင်းချက်ပေးထားပါတယ်နောက်တစ်ခုကတော့ဒီထင်ရှားတဲ့ပုံကိုယ်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းပဲသတင်းမထုတ်ပြန်မဲ့ထားနိုင်တယ်ဆိုတဲ့ဘောမျိုးတို့ပြောထားတာရှိပါတယ်အဲ့တော့ပြဿနာကဘာလဲဆိုတော့အမျိုးသားလုံးညူရင်းဆိုတဲ့ဟာကိုလည်းပဲသူတို့အသေးချာဒီအဓိပ္ပာယ်မဖွင့်ထားဘူးထင်ရှားတဲ့ပုံကူများဆိုတဲ့အချက်ကိုလည်းပဲအသေးချာသူတို့အဓိပ္ပာယ်မဖွင့်ထားဘူးမဖွင့်ထားတဲ့အတွက်ကြောင့်ကျွန်တော်တို့သတင်းသမားတွေအနေနဲ့ကသတင်းကိုမေးတဲ့အခါမှာဥပမာဆိုကြပါစို့ဒီအခုလက်ရှိဖြစ်တဲ့မှုရင်းရဲ့ဥက္ကဋ္ဌနဲ့ပတ်သက်တဲ့မှုရင်းရဲ့နောက်ွယ်မှာဒီအရေးကြီးတဲ့ပုံကူတွေပါမယ်ဆိုလို့ရှိရင်သတင်းသမားတွေကမေးရတာခက်ခဲဖြစ်ပါတယ်နောက်တစ်ခုကတော့အရင်ဆုံးကဥပဒေတွေဆိုကြပါစို့ကျွန်တော်တို့ဒီတာဝန်ဝင်တရားကိုနှောက်ချက်ပြုတယ်ဆိုတဲ့ဆွဲချက်နဲ့တင်တဲ့ဥပဒေမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကလည်းပဲသတင်းသမားတွေရဲ့ခြေကိုချုပ်ထားတယ်လို့နှုတ်ကိုချုပ်ထားတယ်လို့ဖြစ်ပါတယ်ဆိုတော့ကျွန်တော်အမြင်အရတော့ဒီသတင်းစာရှင်းလင်းပွဲမှာတွားပြီးတော့သတင်းမီးနေတဲ့သတင်းသမားတွေအနေနဲ့ကဒီအကန့်အသတ်တွေအချုပ်ချယ်တွေကြားရရနေမေးရတယ်လို့ဖြစ်တယ်လို့လည်းကျွန်တော်ထင်ပါတယ်ခင်ဗ
ျဥမင်းတို့ခင်ဗျာခုနဥမမောင်မြင်းပြောတဲ့ right to information ဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်ပါတယ်ဥပဒေသမားတယောက်ဖြစ်တဲ့ဥမင်းတို့ တချို့နိုင်ငံတကာဥပဒေကိုကြီးမှဆိုရင်လည်း right to information ဟာလူတွေပြည်သူမှာအချက်လက်သတင်းအချက်လက်ကိုသိပိုင်ခွင့်ရှိတယ်သတင်းအချက်လက်တွေဆိုတာပြည်သူပြည်ပို့တဲ့ထားတာပဲဆိုပြီးတော့ပြောကြပါတယ်သို့တော်လည်းပဲအမျိုးသားရေးအကျိုးစီးပွားနဲ့ပတ်သက်တဲ့ဟာတွေငါပြည်သူလူမျိုးရေးကိုထိခိုက်နေတဲ့ကိစ္စတွေဆိုလို့ရှိရင်ဒါကတော့အကန့်အသတ်နဲ့ထင်မြင်ထားနိုင်လို့ဆိုပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာကြတော့တီးကြသူတို့မပြောကြဘဲနဲ့ဝိလက်ကြောင့်ပဲလုပ်နေတာဟာဒီလိုထိခိုက်နေတဲ့အခြေအနေမျိုးစီလိုများလုပ်ရလို့အကောင့်မြင်လို့ရမလားခင်ဗျကျွန်တော်တို့
အဲဒီလိုအသုံးမြင်လို့ရပုံတော့မရဘူးပြ။တောင်းဝင်ခံပြီးတော့သတင်းစာရှင်းလင်းပွဲလုပ်နေတဲ့သူတွေကိုယ်တိုင်ကသတင်းအချက်အလက်အမှန်ကိုကြည့်ပြီးပြီးရမယ်ဆိုတဲ့ကိစ္စရပ်ကူတော့မှသူနားလေပုံမရဘူးလို့ကျွန်တော်မြင်တယ်နောက်ပြီးတော့တခါဒီလူမှုကွန်ရက်တွေဖွင့်ပြီးရုံလောက်နေသူတို့ကဒါသတင်းလို့လောက်ခွင့်ပြီးလိုက်ပြီးဒါလုံလောက်ပြီးလို့ထင်ပုံရတယ်အဲ့ဒါကိုကြည့်ကြရင်အဓိကတာဝန်ယူတဲ့သူတွေကစစ်တပ်ရဲ့ပြည်ထရေးဌာနရဲ့သတင်းထုတ်ပြန်မှုအတွက်ပြီးတဲ့အချိန်ကမှမှပဲထုတ်ပြရတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရနိုင်ငံတော်အကျိုးစီးပွားနဲ့ဆိုင်တဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေတော့တိုင်းပြည်မှာနဲ့စစ်တပ်ဖြစ်ပွားနိုင်တဲ့ကိစ္စရပ်မျိုးတွေနောက်ပြီးတော့တခါပြည်တွင်းမငြိမ်မသက်ဖြစ်စေနိုင်တဲ့ကိစ္စမျိုးတွေကိုအကန့်အသတ်နဲ့သတင်းမထုတ်ပြန်မယ်ထားတာကျွန်တော်တို့လက်ခံလို့ရတယ်။ဒါတော့မှတချို့နိုင်ငံတွေမှာဆိုလို့ရှိရင်နှစ်အကန့်အသတ်နဲ့၅နှစ်၊၁၀နှစ်၊၁၅နှစ်၊နှစ်20စတဲ့ကန့်အသတ်ချက်တွေနဲ့သူအဲ့ဒီသတင်းတွေကိုထုတ်ပြန်ပေးရတာဖြစ်တယ်။အခုကျွန်တော်တို့မြန်မာနိုင်ငံမှာဆိုတော့ဥပမာမောင်မြင်ပြောသလိုပဲသတင်းထုတ်ပြန်ခွင့်နဲ့ပတ်သက်လို့တီးကြတဲ့ဥပဒေတတမမကြာတာနာရမရှိသေးဘူး။နောက်ပြီးတော့ပြည်သူတွေအပေါ်မှာသတင်းစီးဆင်းမှုနဲ့ပြည်သူတွေရဲ့သတင်းရယူပိုင်ခွင့်ပေါ်မှာလည်းသူတို့တတ်မှပြီးတော့ပြဋ္ဌာန်းပြထားရမရှိတဲ့ဥစ္စာကကျွန်တော်တို့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားနိုင်ခွင့်ကိုတစ်ဖက်ကဖွင့်ပြီးသလိုနဲ့ကန့်တတ်ထားသလိုဖြစ်နေတယ်လို့ပဲကျွန်တော်ကမြင်ပါတယ
်။အခုသူတို့သတင်းကိုထိန်ချမ်းပြီးတော့လုပ်ရတဲ့ကိစ္စမှာလူတွေကဆန်ပြားရှိနေရတယ်။သူရဲ့နောက်မှာတစ်ဖက်အရေးကြီးတဲ့လူတွေပါနေလို့မယ်ဒါထက်အဓိကကြတဲ့လူတွေပါနေလို့မယ်ဆိုတော့လူကထင်ကြီးပြီးပြီးတော့ပြောနေကြရေးနေကြပါတယ်အခုထင်ချမ်းပြီးတော့ပုံမှန်နည်းမပြောတဲ့အခါကျတော့ပြည်သူတွေထင်အောင်ထင်မှဖြစ်နေတာပုံမှန်သွားပြီဆိုပြီးတော့စစ်တွေပြောတယ်သူမကြတော့ဘူးလားခင်ဗျာပြည်သူတွေဘာယူဆ
ဟုတ်တာပေါ့ဗျာဟုတ်တာပေါ့အဲ့ဒါအဓိကပေါ့အခုသူတို့ပြောနေတယ်တမတော်နဲ့အစိုးရနဲ့ဂျာမန်ယုံကြည်ဖြစ်အောင်တမတော်နဲ့ GDP ဂျာမန်သံရရေဝင်အောင်အဲ့ဒီလိုမျိုးမဖြစ်သေးဘူးဆိုလို့ရှိရင်သတင်းအချက်အလက်တွေကိုမှန်ကန်စွာထုတ်ပြန်ပြလိုက်ရင်ဤသူတွေကလည်းဩငါတို့ဒီတက်မတော်ကဓာရီကိုဆောင်ရွက်ပေးနေပါလားအစိုးရကလည်းဓာရီဆောင်ရွက်ပေးနေပါလားဆိုဤသူတွေအနေနဲ့စိတ်ချနိုင်မှုတစုံတရာရသွားနိုင်တယ်အခုတော့အဲ့ဒီလိုမဟုတ်ပဲနဲ့လူငယ်သဘာဝမျိုးချစ်စိတ်အစွန်းရောက်ပြီးတော့ဒါလုံးဆောင်မိတဲ့အတွက်မှားတယ်နော်တက်မတော်ထောက်လန်းကြီးကအမျိုးသားကြီးကိုဘယ်တော့မှသစ္စာမဖောက်ဘူးစရတယ်မဆိုင်တာတွေစောက်ပြောနေတဲ့ဥစ္စာကတော့ကျွန်တော်တို့နားထောင်နေလူတွေကမှနားထောင်နေတဲ့တော်တော်ဒေါသထက်တဲ့သတင်းစာရှင်းလင်းပွဲဖြစ်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့နောက်တစ်ချက်ကအခုသတင်းထုတ်ပြန်ပြည်ထရေးကဖြစ်နေတယ်။ပြည်ထရေးကစစ်တပ်ရဲ့လက်အောက်မှာရှိတဲ့ဌာနသူတို့ဝန်ကြီးဒုတိယဗိုလ်ချုပ်ကိုယ်တိုင်တက်ပြီးတော့ပြောတယ်ဆိုတော့ဒါဟာထုတ်ပြန်တဲ့ဌာနအဖြစ်လည်းပဲသူကပြန်ကြေးတွေပါရှိရတဲ့ဆန်နဲ့အဲ့ဘက်ကမလုပ်ဘူး
။ဟုတ်ကဲ့ဒီအစောပိုင်းတွေမှာဒီအမှုဖြစ်စဉ်ရဲ့အစောပိုင်းကာလတွေမှာအစောပိုင်းခန္ဓာတွေမှာဒီသမရယုံကနေပြီးတော့တာဝန်ယူပြီးတော့သတင်းထုတ်ပြန်တာမျိုးတွေရှိနေမဲ့လို့ဒီအခုကျတော့ဒီတကယ်ကိုအရေးကြီးတဲ့သတင်းကရှင်းလင်းမဲ့ကျတော့ဒီရဲချုပ်ကိုတာဝန်ပေးပြီးတော့တာဝန်မလို့ရှင်းတယ်ပဲသူတို့ဒီသတင်းထောက်လန်းကြတဲ့ဒီတက်မတော်အဖွဲ့ဝင်တွေကတာဝန်ပေးပြီးတော့ပြောခိုင်းခြင်းဟာသတုံတစ်ခုတော့ထူးခြားတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီသမရယုံကနေသတင်းထုတ်ပြန်ပြီးဆိုလို့ရှိရင်ဒီအဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့သူတို့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သူတို့ကိုယ်တိုင်တာဝန်ယူရပါတယ်။ဒီအရသာအစိုးရဘက်ကနေတာဝန်ယူရတယ်ဆိုတော့သဘောပါအခုကြတော့ဘာကြောင့်ယသအစိုးရကတာဝန်ယူပြီးတော့သမရကတာဝန်ယူပြီးတော့မထုတ်ပြန်တာလဲဒီလိုမထုတ်ပြန်ရခြင်းမှာဒီအကူလောဆယ်တွေးရှိချက်တွေနဲ့ပတ်သက်ပြီးတော့ကာဝေးဦးလီးချုပ်ရဲ့လက်အောက်မှာရှိတဲ့ပြည်သေးရေးတို့ဟလာတက်တို့ဆိုတာသူတို့ကစုံစမ်းနေတဲ့အချက်တွေကိုယသအစိုးရကအတိအမှတ်မပြုချင်တာလားသဘောထားကွဲလွဲမှုတစုံတရာရှိနေတာလားဒါဟာကျွန်တော်တို့သတင်းမှအနေနဲ့တွေးပြီးတော့ဆက်ပြီးတော့စုံစမ်းသင့်တဲ့အချက်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးမင်းတို့နောက်တစ်ခါဒီကာကွယ်ရေးဝန်ကြီးကဘန် sorry ပြည်ထောင်ဝန်ကြီးကပြောတဲ့အထက်မှာပါတယ်ထင်ပါတယ်ဒီမျိုးချစ်စိတ်နောက်အစွန်ရောက်စိတ်ကြစကြောင်းအလိုလုတ်တယ်ဆိုရဲကိစ္စတကယ်လို့အဲ့လိုလုတ်တယ်ဆိုရင်သူတို့ဟာဒါအစွန်ရောက်ဝါဒဘာညာနဲ့ပတ်သက်နေတဲ့အတွက်ဒါအကြမ်းဖက်မှုဆိုင်ရာဥပဒေပါရှိရမှုပါခင်ဗျမြန်မာပြည်မှာ
ရှိပါတယ်ဟုတ်ကဲ့အဲ့ဒါကိုလည်းတကယ်ရေးဥပဒေတွေပါရှိပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ဒီဥပဒေနဲ့ပို့ပြီးတော့အကျုံးများဝင်နေမလားလို့ကျွန်တော်စဉ်းစားမိရောက်
ဟောစာပေါ့ဗျာကျမ်းပြင်းအရာပြောမယ်ဆိုလို့ရှိရင် ยาจะตัดจีเดมาโกเวนอนในงานโดปงกามุกุเยเอาเดมาไอ้รูที่มุกจีดีเนี่ยพัดเลยยืดอยู่เลยยาเลยก็จะมีวิธีเลยนอนรูมีวิธีสิส่วนยาวเดือดรู้เช่นรูมีเนี่ยจะมีมุกว่าอ๋อยืดมาไม่ยืดไม่ได้พี่อ๋อสูงส่งส่งในเนี่ยก็จะได้พี่ได้ด้วยยาจะตัดจีอุดีเนี่ยยืดอยู่เลยยาเลยไอ้คุณเล่นได้ปลาลาบีสูงไม่ใช่ ตัวเดียวเลยจำเป็นต้องใช้ยืดหนีเลยยืดอยู่ยาเลยไอ้รูยืดอยู่ท่าเลยคุณมาเลยจะรู้สิไอ้รูมันเลวเว้นเลยที่มุ่งมาตามมาอยากจะให้มุ่งเราที่พี่ยงมาสูเรศบ่มีหนีเลยเราได้อุตส่าห์การว่าถ้ามุ่งปีนี้ตัวอ๋องป้าเดียวตัวอ๋องที่เรื่องวิธีทางกูเรื่องกูก็ที่นี่เรื่องสายสิ่งเล่นเว้ยมาพงพี่ปีเลยที่นี่มันยาวหนีเลยลูกจีบีอาทางการเลยไม่ใช่ว่าเราไม่มา